ထိုင်းဆိုရစန့်ကြည်ရေးတောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့တဲ့၅ဦးကိုလူစုဝေးတာကိုတားမြစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေကိုချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်စစ်ဆေးမေးမြန်းဖို့စစ်ခေါ်ခံရတဲ့အထက်ထိုင်းနိုင်ငံရဲ့စီးပီးစံပီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့သူလူခွင့်ရေးလှရှားသူရှင်းနေအာနန္ဒန်ပါလဲပါဝင်ပါတယ်ထိုင်းနိုင်ငံမှာဒီလိုင်းလာလေတွေကကျောင်းသားတွေဥဆောင်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနေတိုင်းဆိုသလိုပေါ်ပေါက်နေကြတာပါသူတို့ကလက်ရှိဝန်ကြီးချုပ်ပရယူချမ်ဟိုချာရာထူးကနှုတ်ထွက်ပေးဖို့နဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့နိုင်ငံတွင်းအရေးပေါ်တမ်းပြည့်အမိန့်ကိုမလာကလေးကချမှတ်ထားခဲ့ပြီးအခုဩဂုတ်လကစတဲ့ဒီအမိန့်ကိုနိုင်ငံရေးရလူစုလူဝေးပြုလုပ်တာတွေကိုတားဆီးဖို့အသုံးပြုနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းပြည်နယ်တစ်ခုမှာဒီအမိန့်ကိုချိုးဖောက်မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူခေါင်းဆောင်6ဦးကိုခေါ်ယူစစ်ဆေးခဲ့ပါသေးတယ်။ထိုင်းနိုင်ငံရဲ့စနပြပွဲတွေနေတိုင်းဒီပါဖြစ်နေချိန်မှာပဲထိုင်းစစ်တပ်အကြီးအကဲအပီရတ်ကွန်ဆွန်ပုံကစစ်တပ်တော်တစ်ခုကိုဗိုလ်တော်ကြီးကတွားရောက်ချိန်မှာတိုင်းပြည်ကိုမုန်းတီးနေသူတွေဟာကိုရိုနာဗိုင်းရပ်စ်နဲ့တိုင်းပြည်ကိုပိုပြီးဒုက္ခရောက်အောင်လုပ်နေတယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကုစားနိုင်ပေမဲ့တိုင်းပြည်ကိုမုန်းနေသူတွေကတော့ကုစားလို့မရနိုင်ဘူးလို့လည်းပြောဆိုသွားပါတယ်။လက်ရှိထိုင်းစစ်တပ်အကြီးအကဲဟာဘီးသစ္စာကံအုပ်စုတွေကဖြစ်ပြီးအရင်ကလည်းစစ်တပ်ပြတ်တွေကိုပြစ်တင်ဝေဖန်ပြောဆိုခဲ့ပူပါတယ်။